peace and conflict in Burma, မြန်မာနိုင်ငံရင်းချမ်းရေးနဲ့ပဋိပက္ခဆိုတဲ့ကြောင့်စနဲ့အမေရိကန်ပြည်အောင်စုမျိုးတော် Washington DC မှာမနေ့ကျရာပြင်းနေ့ကဆွေးနွေးပွဲတရားကျင်းပပါရယ်ဒီဆွေးနွေးပွဲကိုမြန်မာရင်းချမ်းရေးလုပ်ငန်းနဲ့ပတ်သက်လို့ချွမ်းချင်းပညာရှင်တွေမြန်မာနိုင်ငံရင်းလှိလာတုံ့တက်သူတွေမြန်မာနိုင်ငံမှာတွားရောက်တာဝန်ထမ်းဆောင်ခဲ့ကြတဲ့အမေရိကန်တန်တမန်တွေနဲ့မြန်မာရင်းချမ်းရေးလုပ်ငန်းရှင်မှာထက်ထဲဝင်ဝင်ပါဝင်ပတ်သက်နေသူတွေတက်ရောက်လာကြပါရယ်ဒီဆွေးနွေးပွဲကို VOA မြန်မာပိုင်းဌာနဝိုင်းတော်သားဦးကျော်စနာကိုရင်တွားရောက်တင်ပြခဲ့တာပါဆွေးနွေးပွဲကဆွေးနွေးတဲ့အကြောင်းအရာတွေနဲ့ဆွေးနွေးပွဲတက်ရောက်လာသူတွေကိုတွေ့ဆုံမြင်ရန်ခဲ့တဲ့ဦးကျော်စန္ဒကိုဆက်သွယ်မြင်ရတော့အခုလိုစပြောပါရယ
်ဒီဆွေးနွေးပွဲမှာအမှောက်ဆုံးဖွင့်နေတဲ့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမတိဦးအောင်လင်းကသူတို့အစိုးရဖော်ဆောင်ရတဲ့ညီညာရေးဖြစ်စဉ်နဲ့ဒီသားကဝါရဖြစ်မှုစတဲ့ပဋိပက္ခရေးပြဿနာရေးစီရင်ရေးဆိုပြီးတော့စီရင်ထုတ်ကြပါမှာအဲ့ဒီနောက်ဆက်တင်တဲ့ပထမဆုံးဆွေးနွေးပွဲကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့နိုင်ငံတကာရေးအခြေအနေဖြစ်ပါတယ်။အဲ့မှာပြောကြတဲ့ပုဂ္ဂိုလ်ကတော့အမေရိကန်ပြည်ထောင်စုရဲ့တမကြီးဖြစ်ဆန်းဆောင်ခဲ့တဲ့ဒေးဗစ်မစ်ရှယ်ရဲ့သူ့မတန်ခင်တမမှုဖြစ်ဆန်းဆောင်ခဲ့တဲ့ဆက်ကလပ်ရဲ့မြန်မာရေးကျွမ်းကျင်တဲ့ပမခဒေးဗစ်စတန်ကတို့ဆွေးနွေးကြပါတယ
်။ဒီဆွေးနွေးပွဲကိုလေ့ကျင့်ခွဲပြီးတော့ကျင်းပတယ်လို့သိရပါတယ်ရှင်။ပထမဆွေးနွေးပွဲအပိုင်းနှစ်ပိုင်းရဲ့အရေးပါဝင်ပြောပါအောင်ရှင်
။ပထမပိုင်းရဲ့ဒုတိယဆွေးနွေးပွဲကတော့မြန်မာနိုင်ငံနေဆက်ဒီကမှာဖြစ်နေပဋိပက္ခရဲ့အကြောင်းကိုဆွေးနွေးကြတာဖြစ်ပါတယ်။အချင်းအမျိုးသမီးအတွက်လှုပ်ရှားသူတူဖြစ်တဲ့ဒါနန်လာထောရဲ့ဒီလိုမူဝါဒရကျွမ်းကျင်ရဲ့ယူစင်ရဲ့နောက်ပြီးတော့လွတ်လပ်တဲ့လိလသုံးသူတူဖြစ်တဲ့ဒီစမီတက်ဆလုဆွေးနွေးကြပါတယ်။အဲဒီတော့နောက်ဆွေးနွေးတဲ့ပမခဒေးဗစ်စတိုင်ဘာပြောတဲ့အကြမ်းမှာတော့မြန်မာနိုင်ငံမှာလူမျိုးစုတွေနဲ့ဆက်ဆံရေးကဏ္ဍဟာဒီမိုကရေစီကဏ္ဍထက်အရေးကြီးတယ်ဆိုပြီးတော့အဓိကသူထုတ်ပြတော့ဖြစ်ပါတယ်။နောက်ပြီးတော့အရက်ဖက်စစ်သက်ဆက်ဆံရေးဟာသိခက်ခဲတယ်လို့ကျွမ်းနိုင်တောင်မှအတိတ်ဆုံးမခံနိုင်တဲ့အနေအထားမှရှိတယ်လို့လည်းသူကပြောသွားပါတယ်
။ဒါဆိုရင်ဒုတိယအပိုင်းမှာရောဘာတွေကိုဆွေးနွေးကြတယ်လဲဦးကျော်စန္ဒ
။ဒီကတော့နေဆက်ဒေသပဋိပက္ခတွေဖြစ်ပါတယ်။ကချင်ဒေသအမျိုးသမီးတယောက်ကဥဆောင်ပြီးတော့ဒီကမှာဘယ်လိုအခြေအနေအခက်အခဲတွေရှိနေဆိုတာအတိအကျပြောပါရဲသူပြောတဲ့အကြီးကြီးတဲ့အချက်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှာမဟာမိတ်တွေအစဉ်စဉ်ဆွေးနွေးထားရတဲ့အတွက်အစိုးရနဲ့ဆွေးနွေးတဲ့အခါမှာအင်မတန်မလိုလားတဲ့နှောင့်နှေးကြံ့ကြံ့မှုတွေဖြစ်တယ်လို့သူကအဓိကပြောပါရဲတရုတ်ကြီးရမူဝါဒကြီးရကျွမ်းကျင်သူဖြစ်တဲ့ယူဆန်းကတော့ဒီပြည်တွင်းအချင်းနောက်တွေကရဲ့ပဋိပက္ခကိုအဓိကထားပြီးတော့ပြောပါရဲအဲ့ပါတရုတ်ရဲ့စိတ်ဝင်စားမှုကိုပြောပါရဲတရုတ်ရဲ့စွန့်ရင်မှုကိုပြောပါရဲ
ဟုတ်ကဲ့ဒီဆွေးနွေးပွဲကိုအာရှပစိဖိတ်ဒေတာဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီလည်းတက်ရောက်လာတယ်လို့သိရပါတယ်ရှင်သူကရောဘာတွေပြောပါလဲရှင
်သူအဓိကပြောပါရဲအထက်မှာတော့မြန်မာနိုင်ငံမှာတက်မအဖြစ်တွေပေါ်ထွက်လာတယ်လို့ဆိုပါတယ်တက်မအဖြစ်ဆိုတော့ကျင်းပတရောကပါဝင်တဲ့လေကစခန်းတွေကိုတိုက်ခိုက်မှုဒါအကျဉ်းဖက်တုံ့ပြန်တာကိုမြန်မာစစ်တပ်ကလည်းအကျဉ်းဖက်တုံ့ပြန်ခဲ့တယ်ဒါဟာပြည်ထောင်စုအဖြစ်အနေနဲ့ကထုတ်ပြသွားပါတယ်နောက်တစ်ခါသူကအမေရိကန်နဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးဟာအခုခါမှာပုံမှန်ဆက်ဆံရေးအတိုင်းပြန်ပြီးတော့သွားရင်ပူကောက်မယ်အမေရိကန်ကဘယ်လိုကြည့်မယ်ဆိုတာကိုသူကပြောပြသွားပါတယ်။အဲ့မှာစစ်တပ်နဲ့စစ်တပ်ချင်းဆက်ဆံရေးကိုလည်းသူကအရေးအမဲပြောတဲ့အကြောင်းအဲ့ဒါကိုလည်းအစီအစီပြောပြပါ။နောက်ထပ်သားလည်းကောင်းတယ်လို့ဆိုတဲ့ခါသူကအခုလည်းပြောပါသွားတယ်။
I think it's an important question about the military to military relationship. First of all, I think it's important to
know that the United States has such a strong military capability. The United States has such a strong military capability. The United States has such a strong military capability. The United States has such a strong military capability. The United States has such a strong military capability. The United States has such a strong military capability. The United States has such a strong military capability. The United States has such a strong military capabilityသူတို့ကစစ်ပဆက်ဆံရေးဟာအစပြိုးတဲ့အပိုင်းနဲ့ရှိသေးတဲ့သဘောပါ။အကြီးအသေးပြပါဦး။လူခွေရတဲ့နိုင်ငံတကာစင်တန်းမိဖို့အရွေးကောက်ခံစိုးရရဲ့မိကိုနာခံဖို့ဒါရီအလုံးကခေါင်းဆောင်ပိုင်းမှာပြပောင်းများစွာနေခဲ့ပြီးတနိုင်ငံလုံးရဲ့အုပ်ချုပ်ရေးနဲ့စီးပွားရေးကိုချုပ်ကန့်ခဲ့တဲ့မြန်မာစစ်တပ်နဲ့မရင်းနှီးသေးတဲ့အချက်ပါ။ဒီလေအချင်းတွေကိုဆွံ့လွတ်ဖို့ကအချိန်ကြာမှာဖြစ်ပေမဲ့ကျွန်တော်တို့ကအားပေးချင်ပါပဲ။ဒါကြောင့်မြန်မာစစ်တပ်နဲ့ဆက်ဆံရေးဟာအစပြိုးရုံနဲ့ရှိသေးတယ်လို့ပြောတာပါ။ကျွန်တော်တို့ကြိုးစားပါလိမ့်မယ်မြန်မာနိုင်ငံသားတွေအတွက်တိုင်းပြည်ရဲ့ကာကွယ်ရေးကိုပဲအလေးပေးလှုပ်ဆောင်တဲ့စစ်တပ်မျိုးရသင့်ပါပြီ
ကျွန်ုပ်ဘက်မှာတတိယပိုင်းနေနေရောဘာတွေအဓိကထားပြီးတော့ဆွေးနွေးကြတယ်ရှင
်တတိယပိုင်းမှာပထမဆွေးနွေးရတော့ရခိုင်ရိုဟင်ဂျာနဲ့ပြည်တွင်းအကြမ်းဖက်မှုတွေဖြစ်ပါတယ်နောက်တစ်ခုကတော့ရင်းနှီးဖြစ်စဉ်နဲ့တခြားသောစင်ခေါ်မှုတွေတောင်းဆွေးနွေးရဖြစ်ပါတယ်နောက်တစ်ယောက်ကတော့ Oxford ကနေပြီးတော့ Dong Sanxi နဲ့ပတ်သက်ပြီးတော့လေ့လာနေတဲ့စုစည်းစီယောက်ဖြစ်ပါတယ်သူပြောတဲ့အထက်မှာစိတ်ဝင်စားဖို့ကောင်းတာကဘုရားဘာသာနဲ့မွတ်စလင်ဖြစ်တဲ့ပဋိပက္ခကိုလူတွေကဘုရားဘာသာတစ်ခုလုံးကိုအဖြစ်သင်ပြောတဲ့သဘောမွတ်စလင်ပိုင်းပိုင်းတစ်ခုလုံးကိုအဖြစ်ဆိုတဲ့သဘောပြောကြရတဲ့သူကသုံးသပ်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ဥရသူဥရသူဆိုတာဟာဘုရားဘာသာစံသာအပိုင်းပိုင်းတစ်ခုလုံးကိုပူဇော်ပြုလို့မဟုတ်ဘူးခွဲရမည်ဖို့လိုတယ်အဲ့တော့ဥရသူကိုအကြောင်းပြုပြီးတော့လူရဲ့အနေနဲ့ဘုရားဘာသာကိုမကောက်မြင်သွားတဲ့အဖြစ်မျိုးလည်းမဖြစ်တဲ့လို့ တခြားမှာလည်းမွတ်စလင်တွေလည်းအဲ့လိုသဘောထားတင်တယ်လို့ရှင်းနေတော့တွေ့ရပါတယ်နောက်ရှင်းတဲ့ပုဂ္ဂိုလ်တယောက်ကလည်းဒေါက်တာကျော်ရင်ဖြစ်ပါတယ်သူကမြန်မာနိုင်ငံနိုင်ငံရေးစခိုင်းတတိပခါကိုထရေဝင်နားလည်ဆိုင်လို့ဖြစ်ပါတယ်သူဟာအတော့မြင်တဲ့သဘောပြောပါတယ်လူကစခိုင်းတတိပခါလို့ပြောလိုက်ရင်စူးစူးရောရောအခြေအနေတွေပဲပြောနေကြတယ်ဒါပေမဲ့သူတွေ့ကြုံရတဲ့အခုလောလောဆယ်တူတက်လာတဲ့အခြေအနေကိုသူပြောပါတယ်အဓိကတူတက်လာတာကတော့ပဋိပက္ခဖြစ်တာကိုသိသိနိုင်တဲ့အခြေအနေဟာတိုးတက်တာလို့ဆိုပါတယ်ပဋိပက္ခဖြစ်မဲ့အရေးကိုတခိုင်နေတကရောဘူစတင်နေတကရောကျူပြီးတော့နှိမ့်နေနိုင်တာရှိကြတယ်ဆိုတာကိုနှစ်ဖက်လုံးကကြောက်နေကြတယ်ရှိတော့တိုးတက်မှုအရေးကြီးတယ်ဆိုတာဒီအဓိကပြောချင်တာပါ
ဒုတိယပိုင်းရဲ့နောက်ဆုံးဆွေးနွေးပွဲမှာရောဘသူတွေကဘာကြောင်းလဲအဓိကဆွေးနွေးပါတယ်ရှင
်ဒီမှာတစ်ခါဆိုဆွေးနွေးသူကတော့မြန်မာနိုင်ငံနိုင်ငံရေးတုံ့ပြန်ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးအောင်ကြည်ကတော့သူတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုစိတ်ပြရှင်းပြတော့ပါတယ်
ဒီဆွေးနွေးပွဲကလည်းမြန်မာနိုင်ငံအတွက်ဘယ်လောက်အကျိုးဖြစ်မယ်လို့ထင်ပါလဲရှင
်မြန်မာနိုင်ငံအတွက်အကျိုးရှိမယ်ဆိုတာကအမေရိကန်ပြည်ထောင်စုနဲ့တရားဝင်တွေအတွက်အများကြီးအကျိုးရှိတယ်လို့ဆွေးနွေးမှာဖြစ်ပါတယ်။ညီကုန်းချုပ်ညီကုန်းပြောတဲ့ဒေရစ်မစ်ရှယ်ရဲ့စကားနဲ့ပြောမယ်ဆိုရင်တော့သူကြုံရခုရဲ့ညီငယ်ရေမြန်မာနိုင်ငံအကျိုးဆွေးနွေးဆွေးနွေးမှာဒီနေ့ဆွေးနွေးကအကျိုးရှိဆုံးလို့ဆန်းသပ်ပါတယ်။အချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ညီငယ်ရေးဖြစ်စဉ်ဟာလည်းပဲကမ္ဘာမှာအဆုတ်ဖြစ်ဆုံးညီငယ်ရေးဖြစ်စဉ်တွေဆန်းသပ်ပါတယ်။နောက်တစ်ခါညီငယ်ရေးဖြစ်စဉ်ဟာအလုံးပေါင်းကိုလွှတ်တဲ့နောက်ဆုံးသူပြောတဲ့စကားကိုယူပြီးတော့ညီကုန်းပြောမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်ရေးညီငယ်ရေးအောင်မြင်မှုဆိုတာအမေရိကန်ပြည်ထောင်စုရဲ့တာဝန်မဟုတ်ပါဘူးလေအမေရိကန်ပြည်ထောင်စုကကူညီမယ်တကယ်တမ်းအောင်မြင်လို့ကတော့မြန်မာပြည်သူလူထုရဲ့တာဝန်ပဲဖြစ်တယ်လို့ပြောပါရမှာနော်ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ဦးကျော်ဆန္ဒ